ဘင်္ဂလားဒေ့ရှ်မှာနေထိုင်စိတ်ခါစီနာကရိုဟင်ဂျာတရဲကိုဖြစ်စင်ဖို့အတွက်လေးချက်ပါစုပြည့်ချက်တရားကိုတင်ပြလိုက်ပါတယ်။ကနေဒါနိုင်ငံမှာစနေနေ့ကကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးကြီးအထူးတိုးချဲ့အစည်းအဝေးမှာစီးပွားရေးအင်အားကြီး9နိုင်ငံကိုဝန်ကြီးချုပ်ဟက်စီနာကသူ့ရဲ့အစုပြည့်ချက်ကိုတင်ပြလိုက်တာပါ။ဝန်ကြီးချုပ်ဟက်စီနာအစုပြည့်တင်ပြတဲ့အချက်လေးချက်ကတော့ဒီရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းပြီးခိုင်မာတဲ့အခြေအနေနဲ့မူရင်းနေရာပြန်လည်ရေးနိုင်ငံသဘောတူညီချက်ကိုအကောင့်ထဲပေါ်ပို့ရမယ်။မြန်မာနိုင်ငံကိုစီးပွားပြောဆိုဖို့နဲ့တခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုချက်ချင်းထွင်းချက်မရှိအကောင့်ထဲပေါ်ပို့တဲ့မြန်မာနိုင်ငံကိုပြောဆိုဖို့၃တာဝန်ရှိတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုတင်လျော်သလိုရေးယူနိုင်ရေးကုလသမဂ္ဂလူမျိုးရေးကောင်စီမှဆုံးဖြတ်ချက်တွေချမှတ်လာအောင်လှုံ့ဆော်ဖို့နဲ့၄လူဝင်ကြတွေကိုအစုဝေးလိုက်တက်ဖြတ်မှုဓမ္မမှုလူ့ခွင့်ရေးထုတ်ဖော်မှုတွေအတွက်တာဝန်ခံမှုနဲ့တရားဥပဒေတန်းချစ်ဆေးဖို့ရာအရေးယူလှုံ့ဆော်ဖို့လိုဖြစ်ပါတယ်။ဝန်ကြီးချုပ်ဟက်စီနာကရိုဟင်ဂျာပြည်နယ်ရဲ့အကြောင်းရင်းစစ်မြစ်ဟာမြန်မာနိုင်ငံထဲမှာရှိပြီးမြန်မာနိုင်ငံမှာပဲအထူးရှာရမှာဖြစ်တယ်ဆိုတာသူအရင်ကပြောထားဘူးလို့အခုလည်းထပ်ပြောပါတယ်လို့အထူးတိုးချဲ့စီဝေးအတွက်မှပြောတော့ပါတယ်။